တော်ရရှိပါခဗျာအာဆီယံနိုင်ငံတွေကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မှုအခု15ချိန်မြောက်ထိပ်သီးညီလာခံမှာစတင်ဖွဲ့စည်းမဲ့အာဆီယံအစိုးရအတွင်းလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားနေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အစိုးရခေါင်းဆောင်တွေကြားမှာအငင်းပွားစရာဖြစ်နေတာကတော့ TOR လို့ခေါ်တဲ့လိုက်နာရဲ့စီကံချက်တွေပဲဖြစ်ပါတယ်အာဆီယံဘက်ကပြန်ကြည့်ရင်ခေါင်းဆောင်တွေစုံတွေ့မိတ်ဆွေစားတောက်တဲ့အစင်လာကနေခွဲထွက်ပြီးအခုလိုလူခွင့်ရေးကော်မရှင်ဖွဲ့စည်းတည်ထောင်တဲ့ကိစ္စဟာကြီးမားတဲ့မှတ်တမ်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးလှုပ်ရှားနေကြတဲ့ NGO အဖွဲ့အစည်းတွေကတော့လူခွင့်ရေးကော်မရှင်တစ်ဟာလူခွင့်ရေးကော်မရှင်နဲ့တူဖို့လိုတဲ့စီမင်းစည်းကမ်းတွေတင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားရမယ်။ကော်မရှင်မှာစည်းကမ်းဖောက်ပြက်တဲ့အဖွဲ့ဝင်ကိုထိထိရောက်ရောက်အပြစ်ပေးနိုင်တဲ့အာဏာရှိရမယ်။အဖွဲ့ဝင်နိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ခွင့်ရှိရမယ်စသဖြင့်ထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။တကယ်တော့ဒီအာဆီယံလူခွင့်ရေးကော်မရှင်ဟာမနစ်ကအဖွဲ့ဝင်နိုင်ငံတွေအားလုံးအတူတူပြဋ္ဌာန်းခဲ့ကြတဲ့အာဆီယံပြည်ညင်အတိုင်းမဖြစ်မနေဖွဲ့စည်းရမယ့်လုပ်ငန်းတာဝန်တစ်ခုအဖြစ်ထူထောင်ကြမှာဖြစ်ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌထိုင်းနိုင်ငံဝန်ကြီးချုပ်ကတော့ပြည်ညင်မှာဖော်ပြထားတဲ့အတိုင်းလူခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုပြီးလုပ်ငန်းနှစ်ရပ်ရှိရမှာမြင့်တင်ရေးအပိုင်းကိုအရင်ဆုံးအကောင့်ထည့်ဖော်သွားမှာဖြစ်ပြီးကာကွယ်ရေးအပိုင်းကိုနောက်ပိုင်းကျမှတဖြည်းဖြည်းတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့14ချိန်မြောက်ကွာဟင်းထိပ်ပြီးညီလာခံမှာတတိယနောက်တွေကိုပြောကြခဲ့ပါတယ
် promotion and protection of human rights the early draft I think has a lot on promotion and there's clearly been some comments that maybe more should be done on the protection side but you know we set the goal as having a realistic start point
လက်တွေ့ကြကြရည်မှန်းပြီးစတဲ့အကောင့်ထဲပေါ်တာလို့ထိုင်းနိုင်ငံဝန်ကြီးချုပ် Mr. Abhisit ပြောသွားသလိုထိုင်းနိုင်ငံကြီးဝန်ကြီး Mr. Khasit ကလည်းTOR မှာဖော်ပြထားတဲ့စီမင်းစည်းကမ်းချက်တွေကို၅နှစ်တကြိမ်ပြန်လည်သုံးသပ်ပြီးလူခွင့်ရေးကော်မရှင်ကိုဩဇာအာဏာရှိလာအောင်တဖြည်းဖြည်းလှုပ်ဆောင်သွားပဲအခုကတော့ကော်မရှင်ဖွဲ့စည်းနိုင်ရေးကိုပဲအဓိကထားရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ပြောထားပါဗျ။ထိုင်းနိုင်ငံအခြေစိုက်အာဆီယံစင်ပြိုင်ကွန်ရက်အဖွဲ့က Miss Debbie Stohak ကတော့အာဆီယံရဲ့လူခွင့်ရေးကော်မရှင်ဟာအထူးဆန်းတစ်ခုလို့ဖြစ်နေတယ်လို့ဝေမျှပါဗျ။
A strange situation when have a human rights commission that is not really a human rights commission because it cannot about human rights problems in specific
တကယ်လူခွင့်ရေးကော်မရှင်မဟုတ်ပါဘူး။အာဆီယံမှာအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရမူရှိနေတဲ့အပြင်လက်ရှိ TOR ပြဋ္ဌာန်းချက်တွေအရလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ခွင့်မရှိပါဘူး။တိုင်တန်းချက်တွေကိုလည်းလက်ခံနိုင်မှာမဟုတ်သလိုလူခွင့်ရေးအခြေအနေတွေကိုစုံစမ်းခွင့်လည်းမရှိဘူးလို့ Debbie Stohak ကထောက်ပြသွားတာပါ။ထိုင်းနိုင်ငံရဲ့ဝန်ကြီး Mr. Khasit ကတော့လက်ရှိ TOR ပါစီကံချက်တွေဟာအဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီချက်နဲ့အမြင့်ဆုံးစီကံတွေအဖြစ်သတ်မှတ်ရေးဆွဲထားတာဖြစ်တယ်လို့ပြောပါတယ်။မြန်မာစစ်အစိုးရနိုင်ငံရဲ့ဝန်ကြီးဦးညံဝင်းကလည်း TOR မူကြမ်းရေးဆွဲရေးလုပ်ငန်းတွေစတင်ခဲ့တဲ့2009ခုနှစ်ဇူလိုင်လ21ရက်နေ့ကလေးကနိုင်ငံအချင်းချင်းကြားဝင်မဆွတ်ဖက်ရေးအာဆီယံရဲ့မူကိုစုပ်ကင်ထားကြဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုထားခဲ့ပါတယ်။ဒါဟာမြန်မာစစ်အစိုးရကလူခွင့်ရေးဆက်လက်ချိုးဖောက်ခွင့်ရှိနေအောင်တောင်းဆိုတာဖြစ်တဲ့အတွက် TOR ပါစီကံချက်တွေကိုအစကတည်းကတင်းကျပ်ထားဖို့လိုတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့တွေကထောက်ပြကြပါတယ်။ထိုင်းနိုင်ငံအခြေစိုက် Foreign Asia လူခွင့်ရေးစောင့်ကြည့်အဖွဲ့က Miss Yuyuan Wayuning Grand ကဆိုရင
် To give us the space to meet them every year.So that we can show them the reports on human rights based on the perspective of civil society according to the term of reference TOR
လူမှုအခြေပြုလူခွင့်ရေးအဖွဲ့ရဲ့အမြင်တွေကိုလည်းကြိုတင်တောင်းခံဖို့လိုပါတယ်လူမှုအခြေပြုလူအဖွဲ့စည်းတွေကိုတွဲဆုံနေရာပေးဖို့ပြင် TOR ရကောင်စီတက်တန်း၅နှစ်ပြည့်သွားတဲ့အခါမှာလည်းလူမှုအခြေပြုအဖွဲ့ရဲ့လူခွင့်ရေးအခြေအနေအသေးစိတ်အစီရင်ခံစာနဲ့ထောက်ခံချက်ပြီးတော့လူခွင့်ရေးကောင်စီရဲ့လှုပ်ဆောင်ချက်တွေအပေါ်အကဲဖြတ်အစီရင်ခံစာတွေတောင်းခံဖို့လိုအပ်တယ်လို့ Miss Yuyuan ထောက်ပြသွားတာဖြစ်ပါတယ်။ဒါ့အပြင်ကောင်စီမှာ၃နှစ်တာတာဝန်ထမ်းဆောင်မဲ့နိုင်ငံကိုယ်စားပြုကိုယ်စားလှယ်အဖွဲ့ဝင်ရွေးချယ်ရမှာလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေထက်သွင်းရွေးချယ်ဖို့ TOR ပါပြဋ္ဌာန်းချက်ကိုထိုင်းနဲ့အင်ဒိုနီးရှားနှစ်နိုင်ငံတည်းကလွှဲလို့ကျန်၈နိုင်ငံကလိုက်နာဖို့ပြက်ကွက်တာဟာမဖြစ်သင့်ဘူးလို့လည်း Miss Yuyuan ကထောက်ပြပါတယ်။အာဆီယံစင်ပြန်ကွန်ရက်အဖွဲ့က Miss Debbie Stohak ကတော့လုတ်ပိုင်ခွင့်အာဏာမရှိဘဲပေါ်ပေါက်လာမဲ့ဒီလူခွင့်ရေးကောင်စီဟာအတိတ်ပဲမရှိတဲ့အဖွဲ့အစည်းလို့ဝေဖန်ပါတယ
် It is quite a nonsense situation. He's like having the policeman without the gun, without the handcuff, without any equipment, just having a naked policeman.
အခုပေါ်ပေါက်လာမဲ့အာဆီယံအစိုးရအတွင်းလူခွင့်ရေးကော်မရှင်ဟာလက်နက်မပါလက်ထိတ်မပါအဝတ်ပလာခြင်းနဲ့ရဲသားတယောက်လိုပါပဲလို့ Debbie Stohak ကဝေဖန်သွားတာပါအာဆီယံလူခွင့်ရေးကောင်စီကိုဩဇာအာဏာရှိလာအောင်စီမင်းစည်းကမ်းတွေကို အစကတည်းကတင်းကျပ်ထားဖို့ဒေသတွင်းအဖွဲ့အစည်းပေါင်း200ကျော်ကမူကျန်းရေးဆွဲရေးအဖွဲ့ကိုစာရေးသားတောင်းဆိုခဲ့ပူပါတယ်။ဒါပေမဲ့ဒီတောင်းဆိုချက်တွေကိုစင်ကာပူနဲ့မလေးရှားတို့လိုနိုင်ငံတွေကတောင်းငင်းဆန်နေကြတဲ့အတွက်ဆီယနာရှင်စနစ်ကျင့်သုံးတဲ့မြန်မာအပါအဝင်ကွန်မြူနစ်လာအိုနဲ့ဗီယက်နမ်နိုင်ငံတို့ဆိုရင်သဘောတူဖို့ပိုခက်ခဲနိုင်မယ်လို့လူခွင့်ရေးလှုပ်ရှားသူတွေကသုံးသပ်ကြပါတယ်ခင်ဗျာ။